Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် POA မြန်မာပိုင်းစီစဉ်ရ2019ခုနှစ် April 25ရက်အင်္ဂါနေ့ညနေခင်း 6:00 နာရီခွဲကနေ 9:00 နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတူမီတာ 1925 ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါပြည်ထောင်နိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့ရဲဝင်တဲ့အတွက်အောက်မွေဖွယ်ဂုံပြုအခမ်းအနားဒီကနေ့ကျင်းပခဲ့ပြီးတော့ရွေးကောက်ပွဲဝင်သမ္မတနှစ်ဦးနဲ့တက်ရောက်ပါတယ်။တခါဒီမြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းအင်သုံးဂျင်ကုတ်တင်ပေါ် USS Michigan ကတော့ဒီကနေ့တောင်ကိုရီးယားစစ်ကမ်းကိုရောက်ရှိသွားပါပြီ။မြောက်ကိုရီးယားဘက်မှာအမေရိကန်အစိုးရကဖိအားတွေပေးနေတာဟာအတော့ကိုအန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားကတော့ဒီကနေ့ပြစ်တင်ပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုရှာဖောင်တဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။လာမယ့်မေလအတွင်းအမေရိကန်မှာကျင်းပမယ့် American နိုင်ငံခြားရေးဝန်ကြီးနဲ့ ASEAN နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံပွဲကိုတောင်ဆန်းစုကြည်တက်ရောက်နိုင်မှာမဟုတ်ဘူးဆိုတဲ့သတင်းမှာတော့
ကျွန်တော်သိတာကတော့အဲ့ဒီကာလမှာကျွန်တော်တို့တမန်ကနိုင်ငံတော်တမန်ကကခီးစဉ်တစ်ခုရှိနေတယ်။ဆိုတော့သူ့ကိုယ်စားတယောက်ပါလိမ့်မယ်လို့ကျွန်တော်နားလဲတာပေါ့နော်။သူ့ကိုယ်စားတယောက်တက်မှာပါ။ပါမှာ
နိုင်ငံခြားရေးဝန်ကြီးဌာနအာဆီယံရဲ့ရာဦးစီးဌာနကဒုညွန်ကြားရေးမှူးချုပ်ဦးအောင်မျိုးမြင့်ပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါဒါအပြင်မြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ်ဆုံးလှုပ်ခလစာဆိုင်ရာဥပဒေကိုပြင်ဆင်ပေးဖို့နဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့တောင်းဆိုကြတဲ့တဲ့ကချင်ပြည်နယ်ရင်းလူမှုအခြေပြုမူရတိုက်ဖျက်ရေးစီမံချက်ကိုအကောင့်အထည်ဖော်ခဲ့တဲ့၃နှစ်တာကာလအတွင်းဘလို့ရလဒ်တွေတွေ့လာရတယ်လဲဆိုတဲ့တဲ့တွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်ခင်ဖြူထွေးနဲ့ရှားဖောင်တို့ကပြောပြပေးကြပါ
ပြစ်တဲ့နိုင်ငံမှာသမရရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းအလိုတော့ကဖြစ်ပွားခဲ့တဲ့ပါရီမျိုးတော်ကအချင်းကရရှောင်းစီလီစီလမ်းမကြီးပေါ်မှာအချင်းဖက်သမားရဲ့တိုက်ခိုက်မှုကြောင့်တိတ်ဆုံးခဲ့ရတဲ့ဝန်ထမ်းအထွတ်အောက်မေပွဲဂုံပြုအခမ်းအနားကိုတော့ပြစ်တဲ့သမရဟောင်းနီကိုလက်စာကိုစီဝန်ကြီးချုပ်ဟောင်းမန်နျူအယ်ဗဲလ်စ်တို့အပြင်ရွေးကောက်ပွဲဝင်သမရလောင်းတွေဖြစ်ကြတဲ့အီမန်နျူအယ်မက်ခရွန်နဲ့မရီလက်ဖန်တို့လည်းဒီကနေ့တက်ရောက်ကြပါတယ်ဒီပါရီမျိုးလေကရှောင်းစင်လီစေးလမ်းမကြီးပေါ်မှာပြီးခဲ့တဲ့ဂျာတာပရီနေညက်ဒီပိုင်းကတနက်သမားတို့ရဲ့ပြစ်ခတ်မှုကြောင့်အရေးယာရှိတဦးသေဆုံးပြီးတော့နှစ်ယောက်တရားရခဲ့တာပါဒီဖြစ်ရက်အပြည့်ရက်ပိုင်းအတွင်းမှာကျင်းပတဲ့သမရရွေးကောက်ပွဲမှာတော့အလဲလက်ဝါဒီသမရလောင်းအီမန်နျူအယ်မက်ခရွန်နဲ့အမျိုးသားရေးဝါဒီမရင်လက်ဖန်တို့တွေကတဦးကားမှဒီရွေးကောက်ပွဲမှာမဲအပြတ်သက်အနိုင်ရခဲ့ခြင်းမရှိခဲ့ပါဘူးဒုတိယအကြော်သမရရွေးကောက်ပွဲဝင်ရမယ့်အမျိုးသားရေးဝါဒီလက်ဖန်နဲ့ National Front Party ခေါင်းဆောင်ယာရုကနေဆင်းပဲလို့ဆိုပြီးတော့တတိလာဒီညပိုင်းတို့ကကြေညာလိုက်ပါတယ်သူ့အနေနဲ့ပြည်သူပြည်သူအားလုံးကိုကိုစားပြုတဲ့သမရလောက်အဖြစ်ဝေပြိုင်ဖို့ဒီ National Front Party ခေါင်းဆောင်တာဝန်ကနေယာယီဖယ်ပေးမယ်လို့ဆိုပြီးတော့ Front 2ပြည်သူရုပ်သံဌာနကိုပြောကြားလိုက်တာဖြစ်ပါတယ်တကယ်ကြားသားအခြေချနေထိုင်သူတွေကိုမလိုလားသူတော့ EU ဥရောပသမဂ္ဂတွေကနေတုတ်ထွက်လို့တဲ့သူလက်ရဆုံးအမျိုးသားရေးဝါဒီအဖြစ်အများကပြကြတဲ့မရင်လက်ဖန်ကသူ့အပေါ်မှာပါတီဆွဲအမည်ကင်းစွာပြည်စီလို့တယ်လို့ပြောကြခဲ့ပါတယ်။သူတဲ့ပြိုင်ဘက်39နှစ်အရွယ်ဒီအလယ်လက်ဝါဒီအီမန်နျူအယ်မက်ခရွန်ကတော့ EU နဲ့တကားဖွဲ့စည်းဝါးရေးမူဝါဒကိုလိုလားသူဖြစ်ပါတယ်။ဒုတိယအကြော်ရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်
။အမေရိကန်ရဲ့နျူကလ িয়ার စွမ်းအင်သုံးရေငုတ်သင်္ဘော USS Michigan ဟာဒီကနေ့တောင်ကိုရီးယားစစ်ကံကိုရောက်ရှိသွားပါပြီ။မြောက်ကိုရီးယားနဲ့တင်းမာမှုတွေတိုးလာနေချိန်မှာပဲကိုရီးယားကျွန်းဆွယ်အနောက်ဘက်ပင်လယ်ပြင်မှာတောင်ကိုရီးယားနဲ့ဂျပန်စစ်သင်္ဘောတွေနဲ့အတူပူးရဲစစ်ရေးလက်ကျင့်မှုတွေမှာပါဝင်ဖို့အခုလိုရောက်ရှိလာခဲ့တာဖြစ်ပါတယ်။ရစ်တပ်ပူးရဲစစ်ရေးလက်ကျင့်မှုတွေကိုတော့ဗုဒ္ဓနေ့အထိလှုပ်သွားဖို့စီစဉ်ထားပါတယ်။မနေ့ပြန်ဗုဒ္ဓနေ့မှာပဲသမ္မတထရမ့်ကလည်းမြောက်ကိုရီးယားရဲ့အဓိကထားဆွေးနွေးမဲ့အရေးတကြီးဆွေးနွေးပွဲကိုတက်ရောက်ဖို့အထက်လွှတ်တော်မှတရားကိုအင်ဖြူတော်ကိုဖိတ်ကြားထားတာပါ။ဒီအထူးအစည်းအဝေးကိုတော့ကာကွယ်ရေးဝန်ကြီးဂျေးမစ်မက်တစ်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်နဲ့အမျိုးသားထောက်လှမ်းရေးအဖွဲ့ညွန်ကြားရေးမှူးဒန်ကော့စတိုနဲ့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော်ဒိုကဦးဆောင်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီတော်တွင်မြောက်ကိုရီးယားအနေနဲ့ရန်စားတဲ့လုပ်ရတွေကိုဆက်ပြီးလုပ်မယ်ဆိုရင်နိုင်ငံတကာအတိုင်းအဝိုင်းစီကနေပုံမပြင်းထန်တဲ့တုတ်ပြန်မှုမျိုးတွေကိုသာဖိတ်ခေါ်ရရောက်မှာဖြစ်ပြီးဒီလိုရန်စတဲ့လောက်ရတွေရက်ဆိုင်ဖို့ဂျပန်ထိတ်တန့်တာဝန်ရှိသူတူကမြောက်ကိုရီးယားကိုဒီကနေ့တတိပေးလိုက်ပါတယ်ဂျပန်နိုင်ငံရဲ့အာရှနဲ့ပင်လယ်သမုဒ္ဒရာရေးရာညွန်ကြားရေးမှူးချုပ်ခန်ချီခနာဆူဂျီကအမေရိကန်နဲ့တောင်ကိုရီးယားဘက်ကစစ်တပ်အရာရှိတွေနဲ့တိုချိုမြို့မှာတွေ့ဆုံပြီးအခုလိုတတိပေးပြောဆိုလိုက်တာပါမြောက်ကိုရီးယားရဲ့ရန်စတဲ့လောက်ရတွေဟာအန်ဒီယဲဆက်လက်ရှိနေဆဲဖြစ်ပြီးစင်ဂျင်ထိမ့်သိမ့်ဖို့မြောက်ကိုရီးယားကိုအပြင်းအထန်တိုက်တွန်းရေးသုံးနိုင်ငံသဘောတူခဲ့တယ်လို့လဲခန်ချီခနာဆူဂျီကပြောပါရရှင်
မြောက်ကိုရီးယားအပေါ်အမေရိကန်အစိုးရကဖိအားပေးနေတာတွေဟာအတော့ကိုအန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့ပြတင်ပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကလုပ်နေတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကိုတော့မြောက်ကိုရီးယားအစိုးရပိုင်း KRT ရုပ်သံကဒီကနေ့ဖတ်ကြားသွားပါတယ်။ပြခဲ့တဲ့ရာစုနှစ်ဝက်ကာလအတွင်းမြောက်ကိုရီးယားပေါ်ထားတဲ့အမေရိကန်ရဲ့မဟာဗျူဟာဟာမြောက်ကိုရီးယားကိုနျူကလ িয়ার အစီအစဉ်တွေလှုပ်ဆောင်လာအောင်လှုပ်ဆော်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့လက်ရှိလုပ်ရက်တွေဟာလက်ခံနိုင်စရာအခြေအနေမှာမရှိဘူးလို့ဆိုပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားဘော်ကိုပုံမှန်ပြစ်ထန်တဲ့တက်ခတ်အရေးယူမှုတွေချမှတ်ရလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာဝန်ပတ်ကြီးတွေကိုတိုက်တွန်းပြောကြားခဲ့ပြီးတဲ့နောက်မှာပဲမြောက်ကိုရီးယားနိုင်ငံသားရဲ့ဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါ။မြောက်ကိုရီးယားရင်းနဲ့ပတ်သက်ပြီးတော့တင်းမာမှုတွေမြင့်တက်လာနေတဲ့အချိန်မှာဒီမနက်ပြန်ပုံထုနေကြရင်အထူးဆွေးနွေးပွဲတည်းရဲ့ကျင်းပသွားဖို့ကိုလည်းသမ္မတထရမ့်ကဒီအထက်လွှတ်တော်အမတ်တွေကိုဖိတ်ကြားထားပါတယ်။ဒီလိုတင်းမာမှုတွေတိုးလာနေချိန်မှာပဲမြောက်ကိုရီးယားကလည်းတတိယမြောက်အမေရိကန်နိုင်ငံသားတူကိုမကြခင်ကပဲဖမ်းဆီးထိန်းသိမ်းလိုက်ပါသေးတယ်ရှင်။
အိန္ဒိယနိုင်ငံညွန်ဒီလီမြို့ဆင်ရင်ဘုံရက်မှာရောက်ရှိနေထိုင်ကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိုအိန္ဒိယအာဏာပိုင်တွေကမြန်မာနိုင်ငံဘက်ချံပြန်လဲပို့ဆောင်ဖို့စီစဉ်ဆောင်ရွက်နေတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ဒုက္ခသည်တွေကြားစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်။အဲ့ဒီအရာမှာနေထိုင်ကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်မိသားစုပေါင်း80လောက်ရှိပြီးတချို့ဒုက္ခသည်ကလေးငယ်တွေဟာအဲ့ဒီမှာပဲမွေးဖွားလာခဲ့ကြတာပါ။အကြတဲကြမှာပဲနေထိုင်ကြရပေမဲ့သူတို့အတွက်လုံခြုံမှုရှိတယ်လို့ခန့်စားရတဲ့အတွက်မြန်မာနိုင်ငံဘက်ချံပြန်ပို့ခံရမှာကိုစိုးရိမ်နေကြတာပါ။ဒါပေမဲ့အိန္ဒိယနိုင်ငံမြို့တော်များများမှာရောက်ရှိနေထိုင်ကြတဲ့ခက်မန်းဂျေမွတ်စလင်ရိုဟင်ဂျာဦးရေ4000လောက်ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့အိန္ဒိယမှာရှိတဲ့ဟိန္ဒူအဖွဲ့တွေကပို့ပြီးတောင်းဆိုလာကြပါတယ်။အိန္ဒိယနိုင်ငံမှာကုလသမဂ္ဂဒုက္ခသည်အေဂျင်စီအဖွဲ့ကနေမှတ်ပုံတင်ကပ်ပြားထုတ်ပေးထားတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်ဦးရေ14000ရှိပါတယ်။အိန္ဒိယနိုင်ငံကိုမရောက်ခင်ဘင်္ဂလားဒေ့ရှ်မှာတထောင်ခိုးလုံခဲ့ကြတဲ့ဒုက္ခသည်တွေရဲ့အဆိုအရအိန္ဒိယနိုင်ငံမှာနေထိုင်ရတာဟာဒီဘင်္ဂလားဒေ့ရှ်မှာနေထိုင်ရတာထက်ပိုပြီးအဆင်ပြေတယ်လို့ပြောပါတယ်ရှင်။
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေအင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဖီနီဇွဲလားနိုင်ငံမှာအစိုးရကိုစတင်တဲ့လူမှုဆန္ဒပြပွဲတွေကြောင့်မြို့တော်ကာရာကက်စ်နဲ့မြို့ကြီးအတော်များများမှာတနင်္လာနေ့တုန်းကလမ်းမကြီးတွေပိတ်ဆို့သွားတဲ့အထိဖြစ်ခဲ့ရပါတယ်။လက်ဝဲရင်းသမ္မတနီကိုလက်စ်မာဒူရိုအနေနဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့ဖိအားပေးတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ပွားနေတာဟာအခုဆိုရင်တော့သတင်းလေးပတ်ရှိလာခဲ့ပါပြီ။ဗီဒီဇွဲလာပြည်သူတွေအနေနဲ့တိုင်းပြည်ရဲ့အနာဂတ်ကိုဘယ်လိုတည်ဆောက်သွားကျင်လဲဆိုတာကိုဆုံးဖြတ်နိုင်ဖို့မှာရွေးကောက်ပွဲကသာတခုတည်းသောနည်းလမ်းဖြစ်တယ်လို့တိုက်ခိုက်တွေဦးဆောင်တဲ့ဗီဒီဇွဲလာလွှတ်တော်ဥက္ကဋ္ဌဟူလီယိုဘော့ဂက်စ်ကဒီကနေ့ကာရာကက်စ်မြို့တော်အရှိချမ်းဘရီယိုတီချာဆိုက်တိုပလာဇာမှာစုဝေးလာကြတဲ့လူအုပ်ကြီးကိုပြောဆိုသွားပါတယ်။လမ်းမတွေပေါ်မှာပိတ်ဆို့ဆန္ဒပြနေကြတဲ့ဆန္ဒပြသူတွေကိုရာထဲချီတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့နိုင်ငံတော်စောက်တပ်ဖွဲ့တွေကလည်းမြို့ရဲ့နေရာအတော်များများမှာနေရာယူပြီးတော့ခြေနေကိုထိမ့်သိမ့်ဖို့အသည့်အနေထားယူထားကြပါတယ်။အစိုးရရဲ့တွေတုံးကဒီဆန္ဒပြသူတွေနဲ့ထိတ်တဲရေဆိုင်မှုတွေဖြစ်ခဲ့ချိန်အတွင်းမှာတော့လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံးတွေနဲ့ရာဘာကြီးစံတွေကိုတုံးပြီးတော့နေနေကြတာပါ။တတိယနေ့ကဒီမျိုးကြီးတချို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းလူတယောက်တည်းပဲသေဆုံးခဲ့ပြီးတော့ဒီလအစောပိုင်းကစပြီးတော့ဆန္ဒပြပွဲတွေအတွင်းသေဆုံးသူဦးဟာဆိုရင်အခုဆိုရင်တော့23ယောက်တည်းပဲရှိနေပါပြီ။နောက်ထပ်လူရတဲ့ချီလည်းထိခိုက်ဒဏ်ရာရခဲ့တာပါ။သိပ္ပကြခေတို့ကဒီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာရုံးရစ်စခတ်မှုတွေအတွင်းမှာတော့လူတထောင်ကျော်ဖမ်းဆီးခံခဲ့ရပြီးဒီထဲက900ကျော်ဟာဆက်လက်ထိသိမ်းခံနေရဆဲပဲလို့လူခွေအဖွဲ့တွေကပြောပါရရှင်။
စီးရီးယားအရှေ့မြောက်ဘက်နဲ့အီရတ်မြောက်ဘက်ခြမ်းတွေမှာရှိတဲ့ကတ်တဘုံတပ်ဖွဲ့တွေကိုတူရကီစစ်တပ်ကအင်္ဂါနေ့မနေ့အစောပိုင်းမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။တဘုံတွေလက်နက်ခဲယမ်းတွေနဲ့ပောက်ကွဲစေနိုင်တဲ့ပစ္စည်းတွေနေဆက်တလျှောက်ကိုဖျက်ကျော်ပြီးတူရကီနိုင်ငံထဲဝင်ရောက်လာမှာကိုဟန့်တားတဲ့အနေနဲ့ရည်ရွယ်ပြီးဒီလေကြောင်းတိုက်ခိုက်မှုကိုလုပ်ရတာဖြစ်တယ်လို့တူရကီစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖျက်သိမ်းခံလိုက်ရတဲ့ကရစ်စတန်အလုပ်သမားပါတီဒါမှမဟုတ် PKK အဖွဲ့ကတဘုံတွေဟာအဲ့ဒီဒေသကိုသူတို့ရဲ့ဘေးကင်းလုံခြုံတဲ့နေရာဖြစ်ခိုးလုံပြီးတော့အသုံးပြုနေကြပြီးအမေရိကန်ကြောထောက်နှောက်ခံပေးထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဒါမှမဟုတ် YPG လိုတခြားကတ်တိုက်ခိုက်ရေးသမားတွေနဲ့အခါအားလျော်စွာဆက်ဆံလုပ်ကိုင်မှုတွေရှိတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။စီးရီးယားပြည်ပခကိုစောင့်ကြည့်နေတဲ့ပြည်ထောင်အခြေစိုက်စီးရီးယားရေးစောင့်ကြည့်လည်လာတဲ့လူအခွင့်ရေးအဖွဲ့ရဲ့အဆိုအရအင်္ဂါနေ့လေကြောင်းတိုက်ခိုက်မှုအတွင်းမီဒီယာသမားတွေနဲ့ YPG ကတ်တိုက်ခိုက်ရေးသမား18ဦးထက်မနည်းတေဆုံးခဲ့ရတယ်လို့ပြောပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကြီးတည်ဆောက်ဖို့အခိုင်အမာဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့ဒီသတင်းပတ်ထဲအစိုးရလုပ်ငန်းတွေရပ်တန့်မဲ့အခြေအနေမရောက်ရလေအောင်ရှောင်ရှားတဲ့အနေနဲ့ဒီကြိမ်ကွန်ဂရက်လွှတ်တော်နဲ့အစိုးရဘတ်ဂျက်ကိစ္စဆက်စပ်ညှိနှိုင်းမှုတွေမှာဒီတိုင်းကြီးတည်ဆောက်မဲ့ကုန်ကျစရိတ်သတ်မှတ်ဖို့ကိုအတင်းဖိအားပေးမဲ့အစားဒီနှစ်နောက်ပိုင်းအထိအချိန်ယူဆောင်သွားမဲ့သဘောမျိုးတနင်္လာနေ့တုန်းကပြောဆိုသွားပါတယ်အစိုးရလုပ်ငန်းတွေလည်းပတ်ဖို့အတွက်ဘတ်ဂျက်အသုံးစိတ်ဟာဒီလာမယ့်တောက်ကြနေ့ညတကောက်ရန်ဆိုရင်ကုန်ဆုံးတော့မှာမို့သမ္မတထရမ့်နဲ့ကွန်ဂရက်လွှတ်တော်အမတ်တွေအကြားလာမယ့်စက်တင်ဘာလအထိအစိုးရသုံးစိတ်ရထားမှုတွေနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီဘတ်ဂျက်ရယူဖို့ရမှာရက်ပိုင်းသာလို့တော့တာပါကွန်ဆာဗေးတစ်သတင်းထောက်တစုနဲ့သမ္မတထရမ့်ဒီနေ့လာနေ့တုန်းကတည်သက်တွေ့ဆုံချိန်အတွင်းမှာသမ္မတကတရိုင်းကြီးတည်ဆောက်ဖို့အတွက်ကုန်ကျစရိတ်သတ်မှတ်မဲ့ကိစ္စကိုလာမယ့်စက်တင်ဘာလအထိသူစောင့်မယ်လို့ပြောသွားတဲ့အကြောင်းကိုအင်ပီရိုအရာရှိတွေကလည်းနောက်ပိုင်းမှာအတည်ပြုပြောပါရယ်အခုလိုသမ္မတထရမ့်ဘက်ကတရိုင်းကြီးကုန်ကျစရိတ်ကိစ္စနောက်ဆုံးပေးလိုက်တာကြောင့်တခြားအရေးကြီးတဲ့ကိစ္စတွေအတွက်စိတ်ဆက်ကြည့်နိုင်မှုတွေဆက်လုပ်နိုင်မှာဖြစ်လို့တိုင်းပြည်အတွက်ကောင်းတဲ့ကိစ္စဖြစ်တယ်လို့ဆိုပြီးတော့အထက်လွှတ်တော်လူထုစုခေါင်းဆောင်ဒီမိုကရက်လွှတ်တော်မဲ့ချက်ကျူမာကကြေဆွပါရယ်ဒီတရိုင်းကြီးတည်ဆောက်မဲ့အစီအစဉ်ကိုဒီမိုကရက်တွေကကန့်ကွက်ထားတာပါရှင်
American နိုင်ငံသားရဲ့ဌာနရဲ့ internet website တခုပေါ်မှာဖော်ပြထားတဲ့သမ္မတ Donald Trump ပိုင်ဆိုင်တဲ့ Mar-a-Lago အပန်းဖြစ်စခန်းဟာသမ္မတရဲ့ပုဂ္ဂလိကစီးပွားရေးအကျိုးစီးပွားကိုကြော်ညာပေးတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာတော့နိုင်ငံသားရဲ့ဌာနကအဲ့ဒီဖော်ပြချက်ကိုတနင်္လာနေ့မှာသူတို့ရဲ့ website ပေါ်ကနေဖျက်ပစ်လိုက်ပါတယ်အဲ့ဒီအကြောင်းအရာကို Share Americas လို့အမည်ရတဲ့ website ပေါ်ကနေအေဘီလာ၄ရက်နေ့ကဖော်ပြထားတာဖြစ်ပြီး American တန်ယုံတော်များများရဲ့လူမှုကွန်ရက်စာမျက်နှာမှာပြန်လည်မြဝေယာကနေပို့ပြီးသိရှိလာကြတာဖြစ်ပါတယ်။သမ္မတအနေနဲ့ကမ္ဘာခေါင်းဆောင်တွေကိုဘယ်နေရာမှာအဲ့ခံတွေ့ဆုံခဲ့တယ်လဲဆိုတာပြည်သူတွေကိုအသိပေးလိုတဲ့သဘောထားရှိရွယ်ချက်နဲ့အဲ့ဒီအကြောင်းအရာကိုဖော်ပြခဲ့တာဖြစ်ပြီးနားလည်မှုလွဲမှားသလိုဖြစ်သွားလို့စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဖော်ပြထားတဲ့အကြောင်းအရာကိုလည်းဖျက်လိုက်ပြီးဆိုတဲ့အကြောင်းအဲ့ဒီဖော်ပြထားတဲ့မူရင်းဆောင်ပါနေရာမှာအခုဖော်ပြထားပါတယ်။မာလာကိုအပန်းဖြစ်စခန်းကို1985ခုနှစ်ကတည်းကမစ္စတာထရမ့်ပိုင်ဆိုင်လာခဲ့တာဖြစ်ပြီးသူ့ရဲ့နိုဝင်ဘာလရွေးကောက်ပွဲပြီးတဲ့နောက်ပိုင်းအဲ့ဒီအပန်းဖြစ်စခန်းကအဖွဲ့ဝင်ကြီးကိုဒေါ်လာ3000အထိနှစ်ဆတိုးမြှင့်ယူခဲ့ပါတယ်။သမ္မတထရမ့်အနေနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တရုတ်သမ္မတရှင်ဂျင်းပင်တို့ကိုအဲ့ခံတွေ့ဆုံတာအပါအဝင်သမ္မတတာဝန်ယူပြီးနောက်ပိုင်းအဲ့ဒီအပန်းဖြစ်စခန်းကိုခုနှစ်ကြိမ်တွားရောက်ခဲ့တာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမခင်ဖြူထွေးနဲ့ရှားဖောင်တို့ကကြေညာပေးခဲ့တာပါ။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့ဆက်လက်ပြီးတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။လာမယ့်မေလ၄ရက်နေ့အမေရိကန်နိုင်ငံဝါရှင်တန်မြို့တော်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံပွဲကိုတောင်ဆန်းစုကြည်အနေနဲ့တက်ရောက်နိုင်မှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတဦးကပြောလိုက်ပါတယ်။တဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အာဆီယံ၁၀နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေပထမဆုံးအချိန်တီးခြားတွေ့ဆုံကြမှာပါ။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံခြားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ဟာမေလဇန်းမှာဥရောပ၄နိုင်ငံခီးစဉ်တွားရောက်ဖို့ရှိရာကြောင့်လာမယ့်မေလ၄ရက်နေ့ဝါရှင်တန်မြို့တော်မှာကျင်းပမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလဆန်နဲ့အာဆီယံ၁၀နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတီးခြားတွေ့ဆုံပွဲကိုတက်ရောက်နိုင်မှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနအာဆီယံရေးရာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်မျိုးမြင့်က VOA ကိုပြောပါတယ
်။ကျွန်တော်သိတာကတော့အဲ့ဒီကာလမှာကျွန်တော်တို့တိုင်းပြည်ကနိုင်ငံတော်တိုင်းပြည်ကခီးရင်တစ်ခုရှိနေတယ်ဆိုတော့သူ့ကိုယ်စားတယောက်ပါလိမ့်မယ်လို့ကျွန်တော်နားလဲတာပေါ့နော်သူ့ကိုယ်စားတယောက်တက်မှာပါတယောက်တော့ပါမှာပါဒါကြောင့်လဲဆိုတော့အဲ့ဒီကာလမှာဟိုဝင်ကြီးကရှားခီးရင်တစ်ခုရှိနေတယ်ဥရောပခီးရင်ရှိနေအဲ့ဒါကြောင့်အ
ဲ့ဒီအစည်းအဝေးကိုဒေါ်အောင်ဆန်းစုကြည်ကိုစားဘယ်သူတက်ရောက်မလဲဆိုတာကိုသိချမသိရသေးဘူးလို့သူကဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တေလဆန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံပွဲမှာကုန်သွယ်ရေးကိစ္စတောင်တရုတ်ပင်လယ်ရင်းကနယ်မြေပိုင်းခြားမှုရာဇဝတ်မှုတရားမဝင်ရောင်းဝယ်ဖောက်ကားမှုအပါအဝင်ဒေသရင်းနဲ့အာဆီယံအမေရိကန်အကြားကိစ္စတွေကိုဆွေးနွေးပွဲရှိတယ်လို့နိုင်ငံတကာသတင်းတွေမှာတော့ဖော်ပြထားပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဧပြီ26ရက်နေ့ကနေ29ရက်နေ့အထိဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမယ်အကြိမ်30မြောက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုတော့တက်ရောက်ဖို့ရှိပါတယ်။ဒါနဲ့ပတ်သက်လို့ဧပြီလ26ရက်နေ့မှာတရားဝင်သတင်းထုတ်ပြန်သွားမယ်လို့ဦးအောင်မျိုးမြင့်ကပြောပါတယ်
။ကျွန်တော်တို့26ရက်နေ့မှာဟိုသတင်းထုတ်ပြန်ဖို့ရှိပါတယ်တရားဝင်သတင်းပေါ့နော်။နိုင်ငံတော်တာဝန်ပုဂ္ဂိုလ်တွေနဲ့ဒီဖိလစ်ပိုင်မှာလုပ်မဲ့အာဆီယံအမျိုးကိုတက်မှတ်ဆွေးနွေးကြောင်းသတင်းထုတ်ပြန်ဖို့ရှိတယ်။အဓိကတော့ဘာလို့ဆိုရင်ကျွန်တော်တို့ဒီဖိလစ်ပိုင်ရဲ့ဒီ သူကသိင်းပေါ့နော်ဒီ2019ခုနှစ်မှာအာဆီယံချဲလို့တဲ့ကာလမှာဖိလစ်ပိုင်အနေနဲ့ဘာတွေဆက်လုပ်မယ်ဆိုတဲ့အဂျန်ဒါတွေပဲဆွေးနွေးမှာအဓိကအဖြစ်တော့
အာဆီယံထိပ်သီးအစည်းအဝေးအပြီးမှာတော့ဒွန်ဆန်းစုကြည်အနေနဲ့ဗြိတိန်ဘယ်ဂျီယံပြင်သစ်နဲ့အီတလီနိုင်ငံတွေကိုတွားရောက်ဖို့ရှိပြီးမေလထဲမှာတော့တရုတ်နိုင်ငံကိုတွားရောက်ဖို့ရှိနေတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်ထီလာဆန်ဟာလာမယ့်ဩဂုတ်လတည်းမှာတော့ဖိလစ်ပိုင်မှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်ဖို့ရှိနေပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့နိုဝင်ဘာလတည်းဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေမှာပြုလုပ်မယ့်ဒေသတွင်းထိပ်သီးအစည်းအဝေးတွေကိုတော့တက်ရောက်ဖို့ရှိနေပါတယ်ရှင်
။မမြင်မြင်ခိုင်တင်ပြသွားတာပါ။ခုတော့မြန်မာအလုပ်သမားတွေရဲ့လှုပ်အားခလာစားနဲ့လုပ်ငန်းအခြေအနေဆိုင်ရာအသတင်းတစ်ပုဒ်တင်ပြပါမယ်။မြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ်ဆုံးလှုပ်ခလစာဆိုင်ရာဥပဒေကိုပြင်ဆင်ပေးဖို့နဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့အလုပ်သမားအခွင့်အရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေကိုယ်တိုင်ကတောင်းဆိုနေကြပါတယ်။မြန်မာနိုင်ငံတွင်းကအထက်ချုပ်စရုံတွေမှာလှုပ်ကိုင်နေကြတဲ့အလုပ်သမား66ယောက်ကိုတွေ့ဆုံမေးမြန်းပြီးတော့ပြုစုထားတဲ့သုတေသနစာရန်းသစ်ထုတ်ပြန်ပွဲမှာအဲ့ဒီလိုတောင်းဆိုသွားကြတာပါ။အပြည့်စုံကိုတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကတင်ပြပို့ထားပါတယ်ရှင်။
မြန်မာအမျိုးသမီးတမက BWU ကလိလာပြုစုပြီးဒီကနေ့ထုတ်ပြန်တဲ့ပြုပြင်ပြောင်းလဲမှုနောက်ွယ်မှအမေလျော့ခံအမျိုးသမီးအလုပ်သမားများရုပ်တံမှတ်တမ်းနဲ့သုတေသနစာရမ်းထဲမှာအထူးသဖြင့်အထက်ကျောက်ဆိုင်ုံတွေကအမျိုးသမီးအလုပ်သမားတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေရရက်ကိုအသေးစိတ်ဖော်ပြထားတာပါအထူးသဖြင့်တော့အနိုင်ဆုံးလုခလာစာနဲ့လုပ်ငန်းခွင်အခြေအနေတွေကိုထောက်ပြထားပါတယ်လက်ရှိသတ်မှတ်ထားတဲ့အနိုင်ဆုံးလုခလာစာ3600ကျပ်ဟာအလုပ်သမားတွေအတွက်မလုံလောက်ဘူးလို့ Contractual Base Workers Union 1CBWU1 အဖွဲ့ကတာဝန်ခံတူဖြစ်သူဒေါ်ဆန်းဆန်းထွေးက VOA ကိုပြောပါတယ
်မလုံလောက်တဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီအလုပ်သမားတွေရဲ့ဟိုဘယ်လိုခေါ်မလဲလောက်ခလာစားလေးကို9500အထိပေါ့နော်ကျွန်တော်တို့သူတို့ရအောင်လို့တောင်းပေးချင်တာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကလောက်ခလာစားနဲ့ပတ်သက်ပြီးတိုးမြှင့်ပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာရှိပါတယ
်အမျိုးသမီးအမျိုးသားအလုပ်သမားတွေရှိတဲ့ထဲကမှအမျိုးသမီးအလုပ်သမားတွေတခါအထက်ကျောက်ဆိုင်ုံတွေမှာသာမကတခြားလုပ်ငန်းကဏ္ဍအသီးသီးမှာလည်းအလုပ်သမားတွေရှိတဲ့ဂျားတွေကဒီအထက်ကျောက်ဆိုင်ုံတွေကလူသမားတွေနဲ့ပတ်သက်လို့အဓိကလေ့လာဆန်းစစ်ရတဲ့အကြောင်းရင်းကိုတော့ BWU အဖွဲ့ကဒေါ်အီမွန်ဖြိုးကအခုလိုရှင်းပြသွားပါတယ
်အလုပ်သမားတွေနဲ့ပတ်သက်ပြီးလုပ်နေတဲ့အချိန်မှာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေကိုအဓိက highlight ထားပြီးတော့လုပ်တဲ့ဟာမျိုးတွေရနေအားအနေနဲ့ဒီရေပေါ့နော်ပြီးတော့မှဒီအမျိုးသမီးတွေထဲမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေနဲ့ပတ်သက်ပြီးအများကြီးလုပ်နေတယ်ဒါပေမဲ့အလုပ်သမားတွေကိုအလုပ်သမားအမျိုးသမီးတွေကိုအဓိကဦးတည်ပြီးလုပ်တဲ့လှုပ်ဆောင်မှုတွေကနည်းနေတည်ရေပေါ့နော်ဆိုတော့ကျွန်တော်တို့ကဒီအမျိုးသမီးလှုပ်သမားတွေရဲ့အတန်ကိုများများဖော်ပေါ်တည်ခြင်းနဲ့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးအမျိုးသမီးလှုပ်သမားတွေကိုအဓိကထားတဲ့လက်ကျိုးစက်ရုံကလှုပ်သမားတွေကိုအဓိကထားပါတယ်
BWU ရဲ့သုတေသနစာရမ်းထဲမှာအနိုင်ဆုံးလိုပါကရဲ့စူးစူးတဲရောက်မှုတွေချို့တဲ့တဲ့လုပ်ငန်းခွင်အခြေအနေဂျမ်းမာရေးဆောင်ရှောက်မှုအားနဲ့တာဘေးကင်းလုံခြုံမှုအားနဲ့တာတွေကိုအထူးဖော်ပြထားပါတယ်ဒီလိုမျိုးရင်ဆိုင်နေရတဲ့အခြေအနေတွေတဲကတချို့ကို BWU ကထုတ်ပြန်တဲ့ရုပ်သံမှတ်တမ်းထဲမှာ Let's help each other LHEO အဖွဲ့ကသင်တန်းဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူးမတ်ခခကအခုလိုပြောပြထားပါတယ်
ပြောမယ်ဆိုလာစာနေပါတာရှိမယ်။နောက်အချိန်ရတာရှိမယ်။လှုပ်ချိန်ထားများတယ်လीနော်။ဒီနေ့ကို7နာရီပဲခိုင်းရမယ်ဆိုပေမဲ့ overtime နဲ့ပေါင်းလိုက်လို့ရှိ10နာရီ17နာရီလုပ်နေရတယ်။နောက်တစ်ခုကသူတို့အိမ်ပြန်ချိန်။အိမ်ပြန်ချိန်ပြဿနာကအရန်ကိုဆိုးတယ်။ဒါအားကိုမိုးချုပ်တော့ဒါအားကိုညှိနေတော့သူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေရလုံးချုံမှုမရှိဘူး။အဲ့ဒီပြဿနာတွေရှိတယ်။နောက်တစ်ခုကစက်ရုံရင်းပြဿနာကတော့အဲ့လိုခွဲခြားဆက်ဆံခံရတာပေါ့။အဓိကကတော့ယောက်ျားမခွဲခြားဆက်ဆံခံရတယ်ဆိုတာထက်လူလူချင်းခွဲခြားဆက်ဆံခံရခြင်းဆိုတဲ့ဟာကသူတို့ရဲ့စိတ်ဓာတ်ကိုအောက်ဆုံးထိရောက်ရှိစေတယ်
။မြန်မာနိုင်ငံရဲ့ထည့်ကျုပ်လုပ်ငန်းမှာ2016ခုနှစ်ကအရင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ 1.2 ဘီလီယံရှိခဲ့ပြီး2020ပြည့်နှစ်ရောက်ရင်ဒေါ်လာ 12 ဘီလီယံအထိရှိလာမယ်လို့တရားဝင်ထုတ်ပြန်ချက်တွေမှာခန့်မှန်းထားပါတယ်။နိုင်ငံအတွက်နိုင်ငံခြားငွေရှာပေးနေတဲ့ဒီလုပ်ငန်းကဏ္ဍမှာလုပ်နေကြတဲ့မန်နင်းချယ်ရီတို့လိုလူသမားတွေအတွက်ကတော့အခုချိန်အထိအဆင်ပြေပြီလို့ပြောလို့ရတဲ့အခြေအနေမှာမရောက်သေးဘူးဆိုတာ BWU ရဲ့ရုပ်သံမှတ်တမ်းမှာပြောဆိုထားချက်ကိုနားထောင်ရင်သိနိုင်ပါတယ်
။သမလို့ရရဲ့လာစာ2,000နဲ့အင်္ဂလာကရှိမယ်။စားတဲ့ဈေးကြွေးရှိမယ်။အင်္ဂလာက5,600ဖြစ်နေ။လာက5,600ဈေးက5,600ဆိုရင်အမှ3,000ကျော်နေပေါ့နော်ပြီးတော့ကိုတလားစားကို3,000ရိတ်ဟိုအပေါင်းသင်းခန္ဓာကြီးလည်းရှိရလေမင်္ဂလာဆောင်ရှိရလူမှုရေးခန္ဓာပေါ့နော်ကိုနဲ့ဆက်ဆက်နေလူမှုရေးစီးပွားရေးပညာရေးကိုရဲ့ကျန်းမာရေးမကြိုက်တဲ့ຢာတခုကကိုလုံနေရတာနဲ့နင်တို့လုံတဲ့လောက်ခလာတာနဲ့မတန်ဘူးပေါ့ဆက်ဝင်ပတ်စံလကားလာယူနေလို့ပြောလို့ရင်အရန်စိတ်တူပါဒါတို့စူပါတို့ပေါ့သူများပဆန်လကားလာယူထားရပေါ့နော်နင်တို့ကမရှိလို့လာလှုပ်ရှားတာဆေုံတံမိုးထားရမှာပေါ့ဘူကသေခြင်းစိတ်ပြောင်းပေါက်တယ်ပေါ့အဲ့လိုလှုပ်တဲ့မှာလည်းစင်မပြေဘူးအိမ်ကြတော့လည်းစင်မပြေတဲ့ဟာကြီးကကြာတော့အဲ့လို ေခြင်းစိတ်တွေပေါက်တယ်ပေါ့စိတ်ကတည်းကြားပေါ့
အနေဆုံးလောက်ခလာစားကိုလက်ရှိမှာတနေ့ကို7306အတက်မှတ်ထားပြီးဒါကိုနှစ်နှစ်တစ်ကြိမ်ပြန်ပြီးတော့သုံးသက်ဆန်းစစ်ရမှာပါဒီအတွက်လဲ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနေ့နီးပါးအကြာ2019ခုနှစ်ဖေဖော်ဝါရီလ16ရက်နေ့မှာအနေဆုံးအခကြေငွေတက်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကိုအသစ်ပြန်ပြီးဖွဲ့စည်းထားပါတယ်အနေဆုံးလောက်ခလာစားကိုတိုးပေးမယ်ဆိုရင်လက်ရှိမှာကိုကစီးပွားရေးတင်မကောင်းထားတာကြောင့်လုပ်ငန်းတွေပိတ်သွားမှာနောက်ထပ်လုပ်ငန်းသစ်တွေထွက်မလာတော့မှစတဲ့အချက်တွေကိုလည်းထည့်သွင်းစဉ်းစားရမယ်လို့ကော်မတီရဲ့လုပ်ငန်းတွေနဲ့နှီးဆက်သူတူကပြောပါတယ်ခင်ဗျာ
တော်တာရှင်များရှင်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးရကြုံရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်။စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိဆောက်တာ၊ကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးဇုန်တွေတိဆောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲ၊ထိခိုက်နစ်နာမှုနည်းပါအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီကနေ့ည9:00 နာရီမှာဆွေးနွေးမဲ့တက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကလည်းအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကချင်ပြည်နယ်မိုးရက်တိုက်ဖျက်ရေးစီမံချက်သတင်းတင်ပြပါမယ်။ကချင်ပြည်နယ်တွင်လူမှုအခြေပြုမိုးရက်တိုက်ဖျက်ရေးစီမံချက်ကိုအကောင့်ထဲဖော်ခဲ့တာ3နှစ်ရှိသွားပါပြီ။ဒီကာလမှာကချင်ပြည်နယ်တွင်မှာဘိန်းဆိုင်ဧက9000ကျော်ဖျက်ဆီးပြီးဘိန်းဖြူနဲ့ရပါလို့ခေါ်တဲ့စိတ်ကြွားဆေးကြက်သိန်း6000ကျော်ဖို့လောက်ဖမ်းဆီးနိုင်ခဲ့တယ်လို့မိုးရက်ဆေးဆွဲသူ1000ကျော်လောက်ကိုဆေးဖြတ်ပေးနိုင်ခဲ့တယ်လို့မြစ်ကြီးနားဒေသဆိုင်ရာမိုးရက်တိုက်ဖျက်ရေးအဖွဲ့အကောင်ဆောင်ကဒီကနေ့ကြာရောက်တဲ့ကချင်မိုးရက်ဆေးတိုက်ဖျက်ရေးနေ့မှာပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ကချင်မူရစီဝတ်တိုက်ဖြည့်ရင်အခမ်းအနားကိုကချင်ပြည်နယ်ကမြို့ကြီးအတော်များများမှသာမကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာပါကျင်းပခဲ့တာပါမြစ်ကြီးနားမြို့မနောကွင်းမှာကျင်းပတဲ့အခမ်းအနားကိုလူအင်အား9000ကျော်လောက်တက်ရောက်ခဲ့ပြီးစူတောင်းပွဲပညာပေးဟောပြောပွဲဓာတ်ပုံပြပွဲတွေခင်းကျင်းပြသခဲ့တယ်လို့လုပ်ငန်းအောင်မြင်မှုအစီရင်ခံစာကိုလည်းတင်ပြခဲ့ပါတယ်လူမှုအခြေပြုမူရတိုက်ဖြည့်ရေးစီမံချက်စတင်ခဲ့တဲ့3နှစ်ကျော်ကာလအတွင်းမှာဘင်းကင်းဖျက်ဆီးတာနဲ့အခြားဆောင်ရွက်နိုင်တာတွေကိုမြစ်ကြီးနားမြို့ကပက်ကြဆန်ကောလူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့ခေါင်းဆောင်ဦးလုံကြုံတူတော်ကအခုလိုပြောပါတယ်
ဘင်းကင်းက9015ရေတော့ရှင်းပြနေမှာများတယ်ဈမ်းမြောက်လည်းပေါင်းဈမ်းမြောက်အစီအစဉ်မရောဖန်စီရမီးရဲ့ဆေးဝါးပမာဏဆိုတာဘတ်ဆန်နဲ့တိုင်းတာလို့ရမှာတံပိုးပေါ့နော်တံပိုးကတင်းပေါင်းဟောတော့6000ကျော်ဘူးလားရှိမနေလဲဒီမှာလာများတာကတော့အဲ့ဒီတင်းပေါ့နော်အဲ့ဒါနဲ့ဘင်းချူပေါ့ဒီကတော့အဲ့ဒီဘင်းချူနဲ့ရမှာပေါ့တုံးနဲ့တွင်းမှာတော့ရှင်းချက်တဲ့နူနာပေါ့1500လောက်ရှင်းချက်တယ်
စီးဖြတ်ပြီးသူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတော့ရန်ပုံငွေအားနည်းတာကြောင့်ဆောင်ရွက်နိုင်တာမရှိဘူးလို့လည်းပြောပါတယ်။မူရတိုက်ဖြည့်ရေးလုပ်ငန်းမှာကြုံတွေ့ရတဲ့အခြားအခက်အခဲတွေကိုအခုလိုဆက်ပြောပါတယ
်။အဲခက်ခဲကတော့အာဏာပိုင်ကြီးနဲ့အဆင်မပြေဘူး။အဲသူကကျွန်တော်တို့ရဲ့လုပ်ငန်းတွေမှာမတိမတာရောတိတိတာတာရောပေါ့။အဲဟန်တာလာလို့ရှိရဲ့နောက်ဘယ်လိုမှအဲချင်းချောက်ရတဲ့စီတော့ပြည်သူစစ်တီဟာအလုံးနေပါတော့မွေးစေတော့ရောင်းဝယ်ကြတော့အဲကြောင့်သူတို့ရဲ့အဲ့ဒီလုပ်ငန်းကိုကာကွယ်တဲ့အနေနဲ့ပတ်စံကိုရန်လုပ်တော့ပေါ့
တချင်းပြည်နယ်တိုင်းမျိုးမှာကျင်းပတဲ့အခမ်းအနားမှာတော့လက်ကမ်းစာဆောင်ဖြန့်ဝေတာပညာပေးဟောပြောတာနဲ့ဓာတ်ပုံပြပွဲတွေကျင်းပတာရှိခဲ့ပြီးလူမှုချီတက်ပွဲကိုအင်အား800ကျော်လောက်တက်ရောက်ခဲ့တယ်လို့တိုင်းမျိုးနယ်မူရစ်တိုက်ဖြည့်ရေးအဖွဲ့ဥက္ကဋ္ဌဦးနော်တောင်ကပြောပါတယ်တနိုင်းမျိုးနယ်အတွင်းမူရစ်တိုက်ဖြည့်ရေးအခြေအနေကိုလည်းဦးနော်တောင်ကအခုလိုဆက်ပြောပါတယ်
။ဘင်းရုံးဝယ်မှုကလည်း60ရာခိုင်နှုန်းလောက်ကျွန်တော်ရောကြလာတာတွေ့ရတယ်။ဘင်းချင်းလည်း55ရာခိုင်နှုန်းလောက်ရောကြလာတာတွေ့ရတယ်။ဒီစားသုံးသူလည်းကျွန်တော်မြိုင်းရောကြလာတာတွေ့ရပါတယ်လို့ဒါပေမဲ့ကျွန်တော်တို့ခုကတော့ di bing king garo jero khuk lai pi ma yo cha twa do le be jero shin ma de khu yatana de khu tet la da ga khu ga bing jero data thwe bing ga ma shi do be ne di myu ga ne yau la de di se pya lo ya ma lo bing chu lo ga a la a za thu pi ma chi chi pyan pyan yau la da di garo yatana de khu phit nyin ba de
ချင်းပြည်နယ်အတွင်းမှာလူမှုခြေပြုမူရတက်ဖြည့်ရေးစီမံချက်ကို2013ခုနှစ်လောက်ကစတင်ခဲ့ပြီး2016ခုနှစ်ဖေဖော်ဝါရီလအတွင်းကကမ်ပိုက်တီဒေတာဘက်ကဘင်းကင်းတွေကိုတွားရောက်ဖျက်ဆီးရမှာဘင်းကင်းရှင်တွေနဲ့တက်ကြဆန်ခေါ်လူမှုခြေပြုမူရတက်ဖြည့်ရေးအဖွဲ့အစည်းမှာအပြန်အလှန်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်2015ခုနှစ်ဒီဇင်ဘာလအတွင်းမှာတော့တနိုင်းဒေတာဘက်မှာဘင်းကင်းရှင်ကတူမီတနက်နဲ့ပြစ်ခတ်တာကြောင့်မူရတက်ဖြည့်ရေးအဖွဲ့ဝင်တယောက်တေဆုံးခဲ့ပါတယ်ကချင်ပြည်နယ်အတွင်းမှာမူရစ်စေဝါတုံးဆွဲတာတွေမြင့်တက်လာတာကြောင့်ကချင်မျိုးသားရမ်းမိရပ်ဖတွေဘာသာရေးခေါင်းဆောင်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ခေါင်းဆောင်တွေဆွေးနွေးတိုင်ပင်ပြီး2013ခုနှစ်ဇန်နဝါရီလ26ရက်နေ့မှာကြောက်တဲ့နိုင်ငံတကာမူရစ်စေဝါတုံးဆွဲရောင်းဝယ်မှုစန့်ကျင်ရေးနေ့မှာကချင်မူရစ်စေဝါတိုက်ဖျက်ရေးနေ့ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဇောသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှကွန်ပျူတာကပြောပြပေးပါအောင
်။ပြင်သစ်နိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီအထင်ကရရှောင်းစီလီဇေးလမ်းမကြီးပေါ်ကဒီပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအကြံဖတ်သမားရဲ့တိုက်ခိုက်မှုကြောင့်သိဆုံးခဲ့ရတဲ့ရဲဝင်တဲ့အတွက်အောက်မေပွဲကွန်ပျူအခမ်းအနားကိုဒီကနေ့ကျင်းပခဲ့ပြီးတော့ပြင်သစ်သမ္မတဟောင်းနီကိုလက်ဆာကိုစီဝန်ကြီးချုပ်ဟောင်းမန်နျူအယ်ဗဲလ်စ်တို့အပြင်ဒီပြီးခဲ့တဲ့ရွေးကောက်ပွဲဝင်သမ္မတလောင်းတွေဖြစ်ကြတဲ့ Emmanuel Macron နဲ့ Marine Le Pen တို့လည်းဒီကနေ့တက်ရောက်ကြပါတယ်။ပါရီမြို့လယ်ကရှောင်းစီလီဇေးလမ်းမကြီးပေါ်မှာပြီးခဲ့တဲ့ကြာသပတေးနေ့ညပိုင်းကတနက်သမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲအရာရှိတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့တာပါ။အဲ့ဒီဖြစ်ရပ်အပြီးရပ်ပိုင်းတွင်မှာကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့အလယ်လက်ဝါဒီသမ္မတလောင်း Emmanuel Macron နဲ့အမျိုးသားရေးဝါဒီ Marine Le Pen တို့တဲကတဦးကားမှရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တာမရှိပါဘူးရှင်။အမေရိကန်ရဲ့နျူကလ িয়ার စွမ်းအင်သုံးရင်ကုန်တင်ပေါ် USS Michigan ဟာဒီကနေ့တောင်ကိုရီးယားစစ်ကမ်းကိုရောက်ရှိသွားပါပြီ။မြောက်ကိုရီးယားနဲ့တင်းမာမှုတွေတိုးလာနေချိန်မှာပဲကိုရီးယားကျွန်းဆွယ်အနောက်ဘက်ပြည်နယ်ပြင်မှာတောင်ကိုရီးယားနဲ့ဂျပန်စစ်တင်ပေါ်တွေနဲ့အတူပူးတွဲစီလေချင်းမှုတွေမှာပါဝင်ဖို့အခုလိုရောက်ရှိလာတာပါ။ရေတပ်ပူးတွဲစီလေချင်းမှုတွေကိုတော့ဗဟုနေ့ထိဆက်ပြီးတော့လုပ်သွားဖို့စီစဉ်ထားပါတယ်။မနေ့ပြန်ပုတ်ထူးနေမှာပဲဒီသမ္မတ Trump ကလည်းမြောက်ကိုရီးယားရဲ့တိခတ်ထားဆွေးနွေးမဲ့ရေကြီးဆွေးနွေးပွဲတရက်ကိုတက်ရောက်ဖို့အထက်လွှတ်တော်မဲ့တရားကိုအင်ပြီးတော့ကိုဖိတ်ကြားထားပါတယ်။ဒီလိုမျိုးဒီမြောက်ကိုရီးယားအပေါ်မှာအမေရိကန်အစိုးရကဖိအားတွေပေးနေတာဟာအတော့ကိုအန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့ဖြစ်တယ်ပြောဆိုပါတယ်။ကိုရီးယားကျွဆွယ်မှာစစ်ပွဲတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကလုပ်နေတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဒီမြန်မာနိုင်ငံအတွင်းကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာသူတွေလို့ဆိုတဲ့ဒီအိန္ဒိယနိုင်ငံကိုရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအိန္ဒိယအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကပြန်လည်ပို့ဆောင်ဖို့စစ်ဆင်ဆောင်ရွက်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ဒုက္ခသည်တွေအကြမ်းမှဆွေးရည်မှုတွေမြင့်တက်လာနေပါတယ်။ဒီ New Delhi မြို့စီချေဖုံးအရက်မှာနေထိုင်နေကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်မိသားစုပေါင်း80လောက်ရှိပြီးတော့တချို့ဒုက္ခသည်ကလေးငယ်တွေဟာအဲ့ဒီမှာပဲမွေးဖွားခဲ့ကြတာပါ။ဒီလိုအချက်တဲကြတဲ့မှာနေထိုင်နေကြပေမဲ့လည်းသူတို့အတွက်လုံခြုံမှုရှိတယ်လို့ခန့်စားရတဲ့အတွက်မြန်မာနိုင်ငံဘက်ကပြန်ပို့ခံရမှာကိုဆွေးရည်နေကြတာပါရှင်။
တဲ့အချင်းချက်ကိုမှခင်ပြူတွေကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှတင်ငေးထားပြပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24.55 51နဲ့လိုင်းလမီတာ190တို့ကနေတရက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမှရှင်လန်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.